ကုသိုလ်ရေးကွယ်ကြတော့ကျွန်တော်တို့အမြင်အရတော့ဆိုတကယ် silent demonstrate ခုပဲ
ကျွန်တော်တို့ဒါအတင်းဟလာဒါမှထိုးခိုင်းပြီးတော့နော်မြေရကြီးလာကတက်ခိုင်းတာကို
နှစ်ဖူးစီခေါင်းစဉ်တက်လိုက်တာနဲ့ sign board တစ်ခုရေးလိုက်တာနဲ့ဒါအမှုသားညီလာခံလို့ပြောလို့မရဘူး
ဝဲလူဝဲလုံးဘာမှဓမ္မစရာမတက်တဲ့သူနာယကတင်နေခမည်းကြိုက်တာကြီးပြောနေတယ်ပွဲကျွန်တော်တို့ကခံစားနေရ
93ပြီးနောက်ပိုင်းကိုဒီမှာ road block ပေါ့နိုင်ငံလမ်းပိတ်သွားတယ်ဆိုပြီးတော့ဟလာနောက်ဆုံး2005ခုနှစ်အထိ
ယုံရင်းပြက်ပြားနေတဲ့အခြေအနေရရက်ကိုထိမ့်သိမ့်ရန်ဆိုတဲ့အကြောင်းပြချက်နဲ့တက်ဘရော့ကနိုင်ငံတော်အာဏာကို1988ခုနှစ်စက်တင်ဘာလ18ရက်နေ့မှာသိမ်းယူခဲ့ပါတယ်။အရေးတော်ပုံကာလနဲ့နောက်ပိုင်းတိုင်းပြည်နေရအနှက်မှာစစ်တပ်ကဖမ်းဆီးနှိပ်စက်တာထောင်ချတာတွေပြစ်ခတ်နှိမ်နှင်းခဲ့တာတွေကြောင့်တေဆုံးသူ3000နီးပါးလောက်ရှိမယ်လို့လည်းခန့်မှန်းကြပါတယ်။အဲ့ဒီအချိန်ကနိုင်ငံရေးအခြေအနေဟာမပြီးဆုံးသေးတဲ့ဒီမိုကရေစီအရေးတော်ပုံကိုဆက်လက်ဆင်နွှဲဖို့အားပြန်စုတဲ့ချိန်လို့လည်းယူဆကြပါတယ်။ရွေးကောက်ပွဲမှာဝင်ရောက်ရွေးခံဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်စတဲ့နိုင်ငံရေးပါတီတွေဖွဲ့စည်းလိုက်ကြပြီးမှတ်ပုံတင်လိုက်ကြပါတယ်
။ဆက်ရှင်းရအောင်သင်ပြီးတော့ကျွန်တော်မှတ်မိတယ်26လ28လမှာဒီအဲ့မှာပထမဆုံးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်ဒီနှမောက်လမ်းမှာရှိတဲ့ရွေးကောက်ပွဲကော်မရှင်မှတ်ပုံသွားတင်ပြီးတော့ကျင်ညာချက်အမှတ်တထွက်ခဲ့တယ်ပေါ့။ဒေါ်စန်းစုကြည်ဦးတင်ဦးအောင်ကြီးစဖြစ်ပေါ့။သူတို့သုံးကတိုင်ပင်ပြေးတက်ခဲ့တာတော့ပြန်ကျင်းနေတဲ့ဒီမိုစင်အားစုအမိုးကောက်တခုထဲမှာစူစေးရေးဆိုတဲ့ရည်ရချက်နဲ့စဉ်းစားတဲ့အခါကျတော့နိုင်ငံရေးပါတီတခုဖြစ်မှတ်ပုံတင်ပြီးတော့သွားမှာပဲရမယ်ဆိုတဲ့အဆင့်တခု step တခုရောက်သွားခဲ့တယ်။အဲ့တော့ဂျွန်လောက်မှာဂျွန်27ဒီနေနေကိုနှစ်ပတ်လည်းမလွတ်ခင်စက်ကြမှာ။အဲ့ချိန်တော်တော်လေးတိတိကျကျကပိုပြင်းထန်တာတော့သူဒီရန်ကုန်တိုင်းမြို့နယ်တွေတိုင်းမုတ်တင်ပွဲသွားရင်လည်းတက်ကနောက်ကအဲ့လိုဘရင်ဂရယ်လိုက်ဒေါ်စပီကာကြီးအကျဲကြီးဖွင့်ဟိုဒီဘက်ကသူပိရိတ်သက်ကိုသူသူပါတီဝင်တွေကိုသူလမ်းတောင်းထောင်းတူပြီးပြောတာကိုပြောလို့မရအောင်အမျိုးမျိုးအတန်ပေါင်းဆုံးနဲ့နှောက်ရက်ဒေါ်စုဘက်ကဘာဘော်ဒါတစ်ခုထွက်လာလဲဆိုတော့ဥဒိကေစုအာဏာတွေတော့အမိန်နေဘူးအဲ့ဒီဒီအများပြည်သူတိုက်နာဖို့ခက်ခဲတယ်ပေါ့အဲ့တော့နိုင်ငံသားတယောက်အနေနဲ့ဘုံကိုစင်လူခွင့်ကိုမြန်လို့တဲ့လူဆိုရင်အများပြည်သူမလိုက်နိုင်တဲ့အမိန်ကိုကိုတယောက်ချင်းတက်နေတဲ့မြန်မာနိုင်ငံကတောင်းရကိုဖိဆန်ခွင့်ရှိတယ်။ဒါသည်တကယ်နိုင်ငံသားရဲ့အခွင့်အရေးဆိုတဲ့နိုင်ငံယူဆနဲ့လုံးတင်နေဆိုတဲ့ဟာလေးထွက်လာ
။1988ခုနှစ်ခရဲကမြမနိုင်ငံရေးမှာထင်ရှားတဲ့၃ရောင်ချဲចောင်းသားလူငယ်များအဖွဲ့ကနိုင်ငံရေးဥဆောင်မှုတာဝန်ခံကိုမျက်စံပြောသွားတာပါ။1990ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာဒေါအောင်ဆန်းစုကြည်ကိုနေအိမ်အခြေချုပ်ပထမအဆုံးအချိန်ချလိုက်တယ်လို့ထောင်နဲ့ချီတဲ့ចောင်းသားတွေကိုအကျဉ်းတောင်တွေထဲမှာချုံနှောင်ထားလိုက်ပါတယ်1988ခုနှစ်ចောင်းသားလှုပ်ရှားမှုဟာမြေပေါ်မြေအောက်နဲ့လက်နက်ကင်ဒေါ်လာရေးဆိုပြီးသုံးပိုင်းဖြစ်လာခဲ့တယ်လို့ပြောကြပါတယ်90ခုနှစ်ရွေးကောက်ပွဲရလက်အတိုင်းအာဏာလွှဲပြောင်းပေးမယ်လို့ကြေပေးခဲ့ပေမဲ့လက်တွေမှာဖြစ်မလာခဲ့ပါဘူးအဲ့ဒီအချိန်ကနိုင်ငံရေးဟာစစ်အစိုးရကအာဏာလွှဲပြောင်းပေးဖို့ညှဉ်းဆန်ခဲ့တယ်လို့အတိုက်ခံတွေကိုပုံမဖန်းစီတာတွေလှုပ်လာတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေလိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အမျိုးသားညီလာခံကျင်းပဖို့ဖြစ်လာပါတော့တယ်
။တက်90အရဆိုရင်ကျွန်တော်တို့ကဒါဒီရွေးကောက်ပွဲဟာနော်အာဏာလွှဲဖို့မဟုတ်ဘူးနော်အခြေခံဥပဒေရေးဖို့ပဲဆိုတဲ့နော်ဖြစ်လာပြန်ရောပြကျွန်တော်တို့ကဒါအတင်းလက်မထိုးခိုင်းပြီးတော့အမျိုးသားညီလာခံတက်ခိုင်းတာကိုအဲ့တော့ကျွန်တော်တို့လည်းရှင်းပြောရင်ဩအဲ့ဒီအထိကျွန်တော်အိုးအစိုးရဘက်မှာလည်းကျွန်တော်တာဏ္ဍာရောရှိတယ်ဒါပေမဲ့ပြည်သူတွေရွေးကောက်လိုက်တဲ့ပုံကိုယ်တွေအနေနဲ့ပြည်သူ့ဘက်မှာတာဝန်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ဒါညီလာအမျိုးသားညီလာခံကိုတက်ခဲ့ပါတယ
်အမျိုးသားညီလာခံကို1993ခုနှစ်ကစတင်ကျင်းပခဲ့ရမှာနားလိုက်ပြန်ကျင်းပလိုက်နဲ့အချိန်ဆွဲလာခဲ့ပြီး73နှစ်လောက်ကြာမှအဆုံးသတ်နိုင်တဲ့အတွက်ကမ္ဘာပေါ်မှာတက်တန်းအရှိကြဆုံးအမျိုးသားညီလာခံအဖြစ်လဲတင်စားပြောကြပါတယ်အမျိုးသားညီလာခံဟာစစ်တပ်ကလိုချင်တဲ့နိုင်ငံရေးအခင်းအကျင်းကိုအစပြိုးခဲ့တဲ့ညီလာခံလို့လည်းပြောကြပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ Constitution မရှိဘဲနဲ့တွတ်တော်ခေါ်ယူလို့မရဘူး။အဲ့တော့တွတ်တော်ကိုယ်စားလှယ်တာဝန်သည်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမှာဖြစ်သည်ဆိုတဲ့ကန့်သက်ချက်နဲ့ထွက်လာ။ပြည်မဆောင်90သည်ရုပ်ကောက်ဝဲ90ရုပ်ကောက်ဝဲကိုအနားသတ်လိုက်တာ။ညှော်ရင်ညှော်ရင်သွားတဲ့တခြားအဲ့ကျုပ်ကိုယ်စားလှယ်တွေလည်းနှုတ်ထွက်ကြ။အဲ့ချိန်ဒီဆုံးအောင်ပြောတဲ့ပြည်မဆောင်90ဘာမှအသက်မဝင်သေးဘူး။အဲ့ချိန်မှာနောက်တာတော့သူစစ်တပ်ကိုတခါတက်လက်အောင်ဘာခန္ဓာညာခန္ဓာရေနိုင်ငံရေးတည်ဆောက်မှုတွေတအားလို့
သုံးရောင်ချဲចောင်းသားလူငယ်များအဖွဲ့ကနိုင်ငံရေးဥဆောင်မှုတာဝန်ခံကိုမျက်စံပြောသွားတာပါအမျိုးသားညီလာခံကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုစလဲရီနဲ့ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကကိုစလဲရီဟာညီလာခံကနေထုတ်ထွက်ခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့90ရွေးကောက်ပွဲမှာအရွေးခံခဲ့ရတဲ့လွှတ်တော်အမတ်တဦးဖြစ်သူဒေါက်တာအောင်ခင်စင့်ကအခုလိုပြန်ပြောပြပါတယ
်ထွက်လာတဲ့မြန်စာပေတွေတည်ရင်ဒီဥခွန်ထွန်းဥလို့လူကြီးတွေပေးတဲ့တည်ရင် NLD အဖွဲ့ခေါင်းဆောင်တွေပေးတဲ့တည်ရင်တခြားပါတီတွေပေးတဲ့တည်ရင်လုံးဝမတုံ့ပဲသူတို့လူလာတဲ့ရည်ကျင်တဲ့တည်မမှန်နေဘူးရည်တဲ့စာတွေပဲထွက်ထွက်နေတယ်။မကန်လုံနေတဲ့အစီအဝေးကြီးဖြစ်နေတယ်။ဒီလိုဖြစ်နေတဲ့ဟာမှာဆိုပြီးကျွန်တော်ဒုံးနဲ့မောင်းနဲ့ပြောနေတဲ့အချိန်ခါဒီမှာတပါပတိကြီးကကျွန်တော်စကားမပြောလို့လန့်တလိုက်တာကြောင့်ကျွန်တော်ကငင်းတယ်။ပြန်အော်ပြစ်တယ်။မကန်တဲ့အစီအဝေးဖြစ်ဖို့အတွက်ကြုတ်ပြောနေတာ။ဒုံးကြောင့်ခရဗာပတိသာပြောတယ်ဘယ်လိုဘယ်လိုဘာမှဗမာစကားမတတ်တဲ့သူနာယကတင်နေခမည်းတိုက်တာကြီးပြောနေတဲ့ပွဲကိုကျွန်တော်တို့ကခံစားနေရတယ်ဒီလိုဟာလေးကိုကျုပ်ကမလို့ချင်ဘူးပြဆိုပြီးကျွန်တော်၃ရက်ဇက်တိုက်ဒီလိုကြီးလေးပြောတာကြောင့်၄ရက်နေမြောက်မှာကျွန်တော်အင်းစင်ထောင်ရောက်သွားတာ
1990ရွေးကောက်ပွဲတုန်းကဒုတိယမဲအများဆုံးအနိုင်ရခဲ့တဲ့ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးခွန်ထွန်းကတော့မျိုးသားညီလာခံကနေဘာကြောင့်နှုတ်ထွက်ခဲ့ရတယ်လဲဆိုတာကိုအခုလိုပြောပြပါတယ
်ဒီလိုခါလုပ်မယ်ဆိုလို့ရှိရင်ဆက်သွားနေမယ်ဆိုရင်ကျွန်တော်အနေနဲ့ကတော့မဖြစ်ဘူးကျွန်တော်ပြည်သူတွေကကျွန်တော်တို့เนาะဆက်နေလို့ကတော့เนาะအပြစ်ပြောမယ်ဟုတ်လားကျွန်တော်တို့ဒါတမိုင်းမှာလည်းခွင့်လွှတ်နိုင်မဲ့အရာမဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့ကမျိုးသားညီလာခံကိုကြီးကိုဆက်တက်ဖို့ကျွန်တော်เนาะဆက်မတက်ဖို့ကျွန်တော်ဆုံးပြပြီးတော့ထွက်ခဲ့တာပါNLD ဘရာဆိုထွက်တယ်ဒုတိယကျွန်တော်တို့ထွက်တယ
်နိုင်ငံရေးအချင်းသူဟောင်းစာရေးဆရာမမက်တီတာစမ်းကြောင်းကတော့မြို့သားညီလာခံနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ
်93ပြီးနောက်ပိုင်းကိုကျွန်မ road block ပေါ့နိုင်ငံလမ်းပိတ်သွားတယ်ဆိုပြီးတော့ဟာလာနောက်ဆုံး2005ခုနှစ်အထိမြို့သားညီလာခံဆိုတဲ့ non-aign ထဲမှာပဲနှိမ့်ခဲ့ကြတယ
်1993ခုနှစ်နောက်ပိုင်းမြို့မနိုင်ငံရေးငြိမ်သက်နေရာကနေ1996ခုနှစ်မှာចောင်းသားအရေးတော်ပုံပြန်ဖြစ်လာတဲ့အတွက်အင်အားတွေစုစည်းခဲ့ကြပြီး2008ခုနှစ်မှာတော့ရွှေဝါရောင်တန်ခါလှုပ်ရှားမှုကြီးအထိဖြစ်လာခဲ့ပါတယ
်။လေရန်ဆန္ဒပြောင်းမှုကျွန်တော်တို့မျိုးသမီးတွေထူဆောင်ပြီးတော့လုပ်ခဲ့တယ်။ပြီးတဲ့အခါမှာကျွန်တော်တို့အဲ့ဒီဆန္ဒပြောင်းမှုအပြီးကျွန်တော်တို့တွေတိန့်ချောင်းသွားတဲ့အချိန်မှာလည်းဟိုဆက်လက်ပြီးတော့မျိုးဆက်တစ်လူငယ်လေးတွေရဲ့ဥဆောင်မှုနဲ့အဲဆန္ဒပြောင်းမှုကြီးဇက်တိုက်ဖြစ်ပေါ်တယ်။အနောက်ပိုင်းမှာတနိုင်ငံလုံးကြီးကြီးခန်းထားတဲ့ကဘာမာကိုဒီသမိုင်းမှတ်တမ်းတင်လောက်တဲ့ရွှေဝါရောင်တန်ခါလှုပ်ရှားမှုကြီးပေါ်လာခဲ့တယ်။အဲ့ဒါဟာဘာလဲဆိုလို့ရှိရင်ကျမတို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဟန်းတန်ခါတွေကျောင်းသားကျောင်းသူတွေဟာတဦးနဲ့တဦးချိတ်ဆက်ပြီးတော့အာဏာရှင်စနစ်ကိုတွန်းလှန်ဖို့အတွက်စုစုစည်းစည်းဖြစ်နေတယ်။မျိုးဆက်တစ်မျိုးဆက်ဟောင်းတွေချိတ်ဆက်မိတယ်ပေါ့နော်။
2008ခုနှစ်ရွှေဝါရောင်လှုပ်ရှားမှုကာလကထင်ရှားခဲ့တဲ့88မျိုးဆက်ကျောင်းသူမမီမီပြောသွားတာပါတချိန်ထဲမှာလဲအမျိုးသားညီလာခံကနေချမှတ်လိုက်တဲ့လမ်းညွန်ချက်တွေအရ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာတပ်မတော်ရဲ့အခန်းကဏ္ဍဟာအသက်ဝင်လာပါတော့တယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပခဲ့တဲ့2010ရွေးကောက်ပွဲနောက်ပိုင်း2012ခုနှစ်ဂျားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်းပြန်ခဲ့ပြီးအခုဆိုရင်လွှတ်တော်ထဲမှာအတိုက်အခံအင်အားစုထင်ထင်ရှားရှားရှိလာပြီးဖြစ်ပါတယ်အထီးလိုလွှတ်တော်အတွင်းမှာအတိုက်ခံပါတီတွေနေရာယူပြီးပြုပြင်ပြောင်းလဲရေးတွေအတွက်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲလွှတ်တော်ပြင်ပနိုင်ငံရေးဟာလည်းတဖြည်းဖြည်းချင်းအားကောင်းလာတဲ့အခြေအနေလို့သုံးသပ်ကြပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကနေစတင်ပေါက်ဖွားခဲ့တဲ့နိုင်ငံရေးခီးကျန်းဟာလက်တလောစုံချက်တစ်ခုမှရောက်နေတယ်လို့သုံးသပ်ကြပါတယ်။အဲ့ဒီစုံချက်ကတော့တိုင်းရင်းသားအဖွဲ့အစည်းတွေအပါအဝင်ရှစ်လေးလုံးမျိုးဆက်တွေကနေပေါက်ဖွားလာတဲ့ပါတီပေါင်းစုံအဖွဲ့စည်းပေါင်းစုံကတောင်းဆိုနေတဲ့8ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပဲဖြစ်ပါလေခင်ဗျာ